ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့ဆီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရသွေးဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ကြာရာပတင်းတွေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ခွင့်ပေးဖို့ရုရှားနဲ့အာဆတ်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာကောင်းဆောင်ဦးရောသဘောတူညီခဲ့ကြတယ်လို့အင်ပီရိုကပြောပါတယ်။အလက်ပိုမျိုးအရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးဘုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရေးနီလန်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ်အနေထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစောပိုင်းမှာပြောသွားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်အရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းတိစုံခဲ့ရတယ်လို့လူအခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကတောက်ကြားနေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ရတာအတော်များများလဲဒဏ်ရာရသွားတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးလှိလာဆောင်ကြီးအဖွဲ့ကပြောပါရယ်အလက်ပိုမျိုးအတွင်မှာလဲအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါရယ်ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးအနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေ့မကျတော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရုရှားရဲ့မဟာမိတ်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အပေါ်ဖိအားပေးဖို့နဲ့အပြစ်ရပ်ပြီးတော့ကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေအလက်ပိုမျိုးကိုဝင်ရောက်ခွင့်ပေးဖို့အမေရိကန်ကရုရှားကိုတိုက်တွန်းနေတာဖြစ်ပါရယ်